မေရိကန်သမ္မတရွေးကောက်ပွဲရဲ့အဓိကအခမ်းကဏ္ဍမှာရှိတဲ့ဒေသန္တရရွေးကောက်ပွဲအရာရှိတွေဟာမဲပေးခွင့်ရှိသူတွေကျင်းတည်မဲပေးနိုင်အောင်လုပ်ကွင်ရတယ်လို့မဲရလာတွေကိုလည်းထုတ်ပြန်ရပါတယ်။အခုလို COVID-19 ကရောဂါကာလကြာမှာပဲမဲဆန္ဒရှင်တွေလုံခြုံပေးကင်းစွာမဲပေးနိုင်အောင်ရွေးကောက်ပွဲတာဝန်ရှိသူတွေဘယ်လိုလုပ်ကိုင်နေကြသလဲဆိုတာကို Veronica Belderas Iglesias တင်ကိုကျွန်မနောက်လောက်တင်ပြမှာပါ။COVID-19 ကရောဂါကူးစက်ပြန့်နှံ့နေတဲ့အခုလိုကာလမှာနေရာချပေးတဲ့မန်ချက်တွေနှာခေါင်းစည်းတွေနဲ့ပိုသက်ဆေးပါလက်ဆေးရည်တွေဟာဘေးကင်းလုံခြုံရေးအတွက်သာမကအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရဲ့အတွက်ပါမရှိမဖြစ်အရေးပါပါတယ်။အလက်ဇန်ဒရီးယားမြို့မဲမပုံတဲ့အရာရှိအက်ဂီထာနာကမဲယုံအခြေအနေကိုခုလိုပြောပြပါတယ်
။ We've added social distancing markers to ensure that everyone's respecting that.
လူတိုင်းတယောက်နဲ့တယောက်6ပေခွာရရမယ့်အမှတ်အသားတွေလုပ်ထားပါတယ်။မဲယုံဝင်းထဲဝင်လာတဲ့လူတိုင်းနှာခေါင်းစည်းတက်ဖို့လည်းတတိပေးထားပါဗျ။နောက်ပြီးမဲစာရွက်တွေမှာလည်းလက်မှတ်ထိုးဖို့တစ်ခါသုံးဘောပံတွေနဲ့တစ်ခါသုံးဖိုင်တွေကိုပဲကျမတို့အသုံးပြုထားတာပါ
။နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲဟာသနိုင်ကလုံးနဲ့ဆိုင်ပေမဲ့ဒေသန္တရရွေးကောက်ပွဲအရာရှိတွေကမဲရေတွက်တာစရိုက်ကနေပို့လာတဲ့မဲစင်းတွေကိုရေတွက်တာတွေကိုကြည့်ကြရပါတယ်။အလက်ဇန်ဒရီးယားမြို့ကမဲယုံတွေမှာအော်တိုဘာလလဲလောက်ရောက်တဲ့အချိန်လူကိုယ်တိုင်လာပြီးတော့မဲထည့်တဲ့သူက18,000နေပါရှိခဲ့ပါတယ်။လူကိုယ်တိုင်ကြိုတင်မဲလာတဲ့သူဖာတီမာမက်တန်ကလည်းအခုလိုပြောပါတယ
် I didn't want to risk it getting lost in the mail
စာရင်းကနေမဲထည့်ရင်ကျမရဲ့မဲစာရွက်ပျောက်သွားတာမျိုးဒါမှမဟုတ်မဲစာရွက်မှာအချက်လက်မှားပြီးဖြေတာမျိုးဖြစ်မှာဆိုတဲ့အတွက်မဲယုံမှာလူကိုယ်တိုင်မဲလာထည့်တာပ
ါအမေရိကန်သမိုင်းမှာလူကိုယ်တိုင်ဒါမှမဟုတ်စာရိုက်ကနေကြိုတင်မဲပေးမှုဒီနှစ်မှာမထင်မှတ်ပဲတဟုန်ထိုးများလာပါတယ်မဲယုံကမဲစင်းတွေကိုတော့ရွေးကောက်ပွဲနဲ့ည9နာရီမတိုင်ခင်ရေးတွက်မှာမဟုတ်ပါဘူးဒါပေမဲ့မဲရလာအဖြစ်အမြန်ဆုံးထွက်လာအောင်ကြိုတင်မဲဆန္ဒတွေကိုတော့ကြိုရေးတွက်ထားလို့လည်းရပါတယ်။လက်ထောက်မဲမတ်ပုံတင်အရာရှိ Justin Konachai ကလည်းမဲယုံအရာရှိတွေရဲ့တာဝန်ကိုအခုလိုရှင်းပြပါဗျာ
။ Checking that the voter has done everything properly.
မဲဆန္ဒရှင်တွေမဲစင်းပါအချက်လက်တွေမှန်မှန်ကန်ကန်ဖြည့်ထားသလား၊ရွေးရမယ့်နေရာတွေမှာအမှတ်အသားတွေချစ်ထားရလား၊လက်မှတ်အားလုံးထိုးရရလားဆိုတာမျိုးကျွန်တော်တို့စစ်ဆေးရပါတယ
်။ရွေးကောက်ပွဲအရာရှိရဲ့တာဝန်ကပြည်နယ်တစ်ခုနဲ့တစ်ခု꿰ပါတယ်။swing state လို့ခေါ်တဲ့ဘသူကိုမဲပေးရမလဲဆိုတော့အဖြေခန့်မှန်းလို့မရနိုင်သေးတဲ့ Wisconsin နဲ့ Pennsylvania လို့ပြည်နယ်တွေကတော့ရွေးကောက်ပွဲနေကြမှာမဲယုံတွေဖွင့်လဲရမှာပါ။ဒါကြောင့်လဲရွေးကောက်ပွဲအနိုင်ရသူဆင်ထွက်ဖို့နှောင့်နှေးနိုင်ပါတယ်။ခုချိန်မှာတော့နိုင်ငံတော်ဝန်ရွေးကောက်ပွဲအရာရှိတွေအလုပ်များနေပါတယ်။ Alexandria မြို့ကမဲယုံ40အတွဲမဲယုံတာဝန်ခံ600ကိုတင်နန်းတွေပေးနေပါတယ
်။ You have the poll books those are
ကျွန်တော်တို့စီမှာမဲစင်တာမှတ်တမ်းတွေရှိပါတယ်။အဲ့ဒါကတော့မဲစင်တာရှင်တွေမဲလာပေးတဲ့အခါစင်းင်းသွင်းထားတဲ့ electronic ပစ္စည်းတွေဖြစ်ပါလေ။ရွေးကောက်ပွဲနေ့မဲယုံမှာလာပြီးတော့ထည့်ကြတဲ့မဲစင်းတွေကို scan ဖတ်ပြီးတော့ရေးတွက်ထားတဲ့စက်ကိရိယာတွေလည်းရှိပါလေ။ပတ်တန်စွမ်းတွေတက်လိုက်အဲ့ဒီလိုဆက်တွေထားပေးထားပါလေ
။ဖြန်းမြဒေါ်လာ150လောက်ရကြတဲ့အဲ့ဒီအရာရှိတွေကမဲယုံမှာအရေးပေါ်အခြေအနေဖြစ်လာတာဒါမှမဟုတ်အနောက်ရှက်တွေပေါ်လာမလားဆိုတာကိုစောင့်ကြည့်ဖို့လည်းသင်တန်းတက်ထားကြပါလေ။ Alexandria မြို့ရွေးကောက်ပွဲအရာရှိချုပ် Steve Blom ကလည်းမဲယုံလုံခြုံရေးကိုအခုလိုရှင်းပြပါလ
ေ။40 feet of the entrance
မဲယုံကနေပေ40အကွာအဝေးအတွင်းမှာမဲပေးသူတွေကိုအနှောက်ယှက်ပေးရတယ်လို့မရပါဘူး။ဇုံတယောက်ဟာမဲပေးမဲ့သူတွေကိုနှောက်ယှက်တဲ့ဆိုရင်အဲ့ဒီလူကိုထွက်သွားဖို့ပြောရပါတယ်။ဒါပေမဲ့အဲ့ဒီထက်အချင်းကြီးဆိုးလာမဲ့ဆိုရင်တော့ရဲကိုခေါ်ပြီးအကူအညီတောင်းရမှာပါ
။မဲယုံတာဝန်ခံတဦးဖြစ်တဲ့ Dennis Blackburn ကလည်းသူတို့အနေနဲ့ပါတီတရက်ကိုကိုးစားပြုထားသူတွေမဟုတ်သလိုပြည်내နဲ့အမေရိကန်တိုင်းသူပြည်သားတွေဘေးကင်းလုံခြုံစွာမဲပေးနိုင်အောင်ဝန်ဆောင်မှုပေးဖို့ပဲဆန္ဒရှိပါတယ်လို့ပြောပါတယ်။2018ခုနှစ်မှာ Election Administration and Voting Survey ကောက်ယူထားတဲ့စစ်တမ်းအရမဲယုံဝန်ထမ်းအများစုဟာ COVID-19 ကရောဂါကြောင့်အသက်အန္တရာယ်ထိခိုက်နိုင်ခြေများတဲ့အသက်63နှစ်နဲ့အထက်ပိုင်းလူအုပ်စုတွေဖြစ်ပါတယ်။ Alexandria ကမဲယုံဝန်ထမ်းတွေကတော့ကရောဂါပဲရှိနေပေမဲ့ရိုသားပြီးမျှတမှုရှိတဲ့ရွေးကောက်ပွဲတရက်ဖြစ်လာစေရင်နောက်မတွန့်မဲအခုလိုတာဝန်ထမ်းဆောင်နေတာဟာနောင်လာနောင်သားတွေအတွက်သူတို့ရဲ့ခိုင်မာတဲ့စိတ်ထားကိုပြသတဲ့ဥပမာကောင်းတစ်ခုဖြစ်ဖို့မျှော်မှန်းနေတာဖြစ်ပါတယ်။ကျမနောင်လာပါ